အီရန်နိုင်ငံရဲ့အနောက်နိုင်ငံတွေနဲ့တောင်မတင်ရေမကျမပြေမလည်ဖြစ်နေတဲ့နျူကလ িয়ার ပြဿနာကိုဖြေရှင်းနိုင်တဲ့နည်းလမ်းတွေကိုဆွေးနွေးဖို့အတွက် EU ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဟာဗီယာဆိုလာနာဟာမနေ့ကအကြံပေးပြီးနေမှာအီရန်ထိတ်တန်းနျူကလ িয়ার ညှိနှိုင်းရေးမှုနဲ့တွေ့ဆုံကြမှာဖြစ်ပါတယ်။ဥရောပသမဂ္ဂပြောခွင့်ရခရစ်စတီနာဂါလတ်ကဒီကနေ့ဘရပ်ဆဲလ်မှာသတင်းတောက်တွေကိုပြောကြရမှာမစ္စတာဆိုလာနာဟာမစ္စတာလာရီဂျန်နီနဲ့ဥရောပတနေရာမှာတွေ့ဆုံမှာဖြစ်ပေမဲ့နေရာကိုအတိအကျမသတ်မှတ်ရသေးဘူးလို့ဆိုပါတယ်။ဒါဟာသူတို့နှစ်ဦးရဲ့ဒီသတင်းပတ်အတွင်းဒုတိယမြောက်အကြိမ်ဆွေးနွေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဆွေးနွေးပွဲကိုစနေနဲ့တနင်္ဂနွေနေ့မှာဗီယက်နမ်မှာပြုလုပ်ခဲ့ခြင်းကဆွေးနွေးညှိနှိုင်းနေစဉ်ကာလအတွင်းအီရန်ဘက်ကနျူကလ িয়ার လုပ်ငန်းစဉ်တွေကိုယာယီရပ်ဆိုင်းဖို့စဉ်းစားမယ်လို့မစ္စတာလာရီဂျန်နီကကန့်လန့်ခဲ့ကြောင်းတန်တမာအရာရှိတွေကပြောပါတယ်။ဒါပေမဲ့အီရန်ဘက်ကအများသိအောင်ထုတ်ပေါ်ကန့်လန့်ဖို့ညှင်းဆုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကွန်ဒလီဇာရက်ကတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုအခုညှိနှိုင်းဆွေးနွေးနေတော့အီရန်ဘက်ကရပ်ဆိုင်းထားရမယ်လို့ပြောပါတယ်။